ဆက်မှုအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမှာဇင်ဘာဝေနိုင်ငံအကြောင်းကိုပြောဆိုဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းဒီခေါင်းဆောင်တွေကထုတ်ဖော်ပြောဆိုတာမျိုးတွေရှိပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါင်ဆန်းစုကြည်ကိုလွှတ်ပေးဖို့ဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်သမ္မတဂျော့ဂျ် W. ဘုရှ်ကတောင်းဆိုလိုက်ပါတယ်။ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုနောက်ရာသီဥတုပြောင်းလဲလာတဲ့အရေးကိစ္စတွေကိုဦးစားပေးဆွေးနွေးမဲ့ဒီဆက်မှုအင်အားကြီးနိုင်ငံတွေရဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရေးအပါအဝင်လူ့အခွင့်အရေးကိစ္စတွေလည်းအရေးထိုးနိုင်တယ်လို့ဂျပန်နိုင်ငံရောက်မြန်မာရေးလှုပ်ရှားသူတွေကသုံးသပ်ကြပါတယ်။ဦးသိန်းထန့်ဦးကဆက်ပြီးတော့တင်ပြပေးပါဦးမယ်ရှင်
။ဟုတ်ကဲ့ခင်ဗျာဆက်မှုအင်အားကြီးနိုင်ငံ၈နိုင်ငံဆွေးနွေးပွဲကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဂျော့ဂျ် W. ဘုရှ်ကမနေ့ကတော့ဂျပန်ဝန်ကြီးချုပ်ယက်ဆူဖူဂူရာနဲ့တွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းကိုပြောတော်တာပ
ါ That country their response to the recent natural disaster was unwarranted at best and we urge the regime to free on Aung San Suu Kyi
မြန်မာနိုင်ငံမှာနာဂစ်မုန်တိုင်းနဲ့ခံရပြီးတော့စစ်အစိုးရကအကူအညီပေးရေးအဖွဲ့တွေပေါ်မှာကန့်သက်ခဲ့တာတွေနဲ့ပတ်သက်လို့သူကဝေဖန်ပြစ်ဖို့သွားပါတယ်ဒေါ်အောင်ဆန်းစုကြည်ကိုလွတ်ပေးဖို့လဲစေဆိုးရကိုတောင်းဆိုပါတယ်ဂျပန်နိုင်ငံမြောက်ပိုင်းဟိုကိုဒိုကျွတ်မော်ကစိန်ခံပန်းပြေနားနေရနေရာမှာ G8 ထိပ်သီးဆွေးနွေးပွဲကိုကျင်းပတာပါဒီကနေ့စီဝေးစတင်ကျင်းပပါတယ်ဒီနေ့ကမ္ဘာမှာရင်ဆိုင်နေရတဲ့လောင်စာဆီဆီကြီးမြင့်မှုကမ္ဘာစီးပွားရေးနဲ့ကုန်သွယ်ရေးကိစ္စတွေရာသီဥတုပြောင်းလဲလာတဲ့ကိစ္စတွေနဲ့ဖန်လုံရင်တန်းွေလျှော့ချရေးကိစ္စအာဖရိကတိုက်နိုင်ငံတွေကိုကူညီပေးရေးကိစ္စတွေအဓိကဆွေးနွေးကြဖို့ရှိပါတယ်ဒီလိုနိုင်ငံတကာအကြောင်းအရာတွေဆွေးနွေးဖို့စီစဉ်ထားတဲ့အချိန်မှာမြန်မာနိုင်ငံနဲ့ဇင်ဘာဝေလိုလူ့ခွင့်ရေးကိစ္စတွေကိုအချိန်ပေးပြီးတော့ဆွေးနွေးနိုင်ခွင့်ရှိမှရှိပါမလားဂျပန်နိုင်ငံတိုကျိုမြို့မြန်မာရေးရာယုံညွှန်ကြားရေးမှူးဒေါက်တာမင်းညိုကတော့အခုလိုမြင်ပါတယ်
အခုကျွန်တော်တို့ဂျပန်ပြည်ထနာလည်းမြောက်ကိုရီးယားနေပြီးတော့ဂျပန်ပြည်သူတွေကိုဟိုပြန်မေးဆွဲတဲ့ကိစ္စအားလည်းရှိနေရောအဲ့ဒီကိစ္စဟိုဆွေးနွေးမယ်ဆိုရင်တော့ကျွန်တော်ပြောတာကဟိုကျွန်တော်တို့ဒေါန်ဆန်းစုကြည်ဖန်ခံထားတယ်တဲ့ပေါ့လေထိမ့်သိမ့်ထားတဲ့ကိစ္စတွေပေါ့လေပါလာမှာပဲလေဒါကြောင့်မို့လဲပြောတဲ့သဘောတော့ရှိပါတယ်အဲ့ဒါကြောင့်မို့လူ့ခွင့်ရေးကိစ္စကတော့ဂျပန်မိမာလုံနေတဲ့အတွက်ဂျပန်ပြည်သူတွေကိုယ်တိုင်၌ကဒီကိစ္စကိုဟိုပြောစီခြင်းတဲ့သဘောရှိတာအကြောင်းမို့ပေါ့လေကျွန်တော်ထင်တယ်ဆွေးနွေးလိမ့်မယ်လို့တော့ထင်ပါတယ်
ပြီးခဲ့တဲ့ဂျွန်လနောက်ဆုံးမဲ့ကဂျပန်နိုင်ငံတိုကျိုမှာကျင်းပခဲ့တဲ့ဆက်မှုအရာကြီးနိုင်ငံ၈နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့စီဝေးမှာလည်းမြန်မာစီအစိုးရအနေနဲ့လေဘေးကယ်ဆယ်ရေးနိုင်ငံတကာကူညီတွေကိုလက်ခံလာအောင် G8 နိုင်ငံသားရေးဝန်ကြီးတွေကတိုက်တွန်းခဲ့ပါတယ်။စီအစိုးရဘက်ကနိုင်ငံတကာကူညီတွေနဲ့ပတ်သက်လို့ထိန်ချံဖုံးကွယ်မှုမရှိဘဲတာဝန်ယူလာအောင်တိုက်တွန်းဖို့အတွက်ဆက်မှုအရာကြီးနိုင်ငံတွေကကုလသမဂ္ဂကိုတောင်းဆိုရေးအီတလီနိုင်ငံဘက်ကအဆိုပြုခဲ့တာတွေလည်းရှိပါတယ်။ဒါကြောင့်လည်းအခုဒီချိန်ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံရေးကိစ္စကိုအနည်းဆုံးထည့်သွင်းပြောဆိုကြတာမျိုးတော့ရှိလိမ့်မယ်ဆိုပြီးမြန်မာရေးလှုပ်ရှားသူတွေကမျှော်လင့်ကြတာပါဒေါက်တာမင်းညိုကတော့အခုလိုပြောပါတယ
်ဗမာပြည်ရဲ့ပြဿနာကိုလည်း statement ထုတ်တဲ့ချိန်ကြေညာချက်ထုတ်တဲ့ချိန်မှာသူတို့ပါအောင်သူတို့ဟိုပြောမယ်ဆိုပြီးတော့ဂျပန်နိုင်ငံရေးဌာနကအဲ့လိုပြောထားတယ်လေအဲ့လိုပြောထားတဲ့အတွက်အခုကျွန်တော်မြင်တာကတော့အင်္ဂလိပ်ရဲ့ပြင်သစ်ရဲ့ပေါ့လေအမေရိကန်ကတော့ဒီပြဿနာကိုပါစီခြင်းတဲ့သဘောရှိနေတာပေါ့အဲကျတော့အခုထွက်လာမှပဲတကယ်ပါမပါဆိုတာတော့ကျွန်တော်တို့သိရမှာပဲလေဒါပေမဲ့လည်းဘဝပြည့်ပြဿနာကလည်းပြောရရင်တော့ဟိုသိတဲ့ကိစ္စမဟုတ်တော့အဲ့ဒီကြီးမြတ်ချက်ထဲဆိုတော့ပါလာနိုင်မယ်လို့တော့မျှော်လင့်ရပါတယ
်ဆက်မှုအရာကြီးနိုင်ငံ၈နိုင်ငံဟာဂျာမနီအီတလီကနေဒါဂျပန်ပြင်သစ်ရုရှားဖြစ်တဲ့နဲ့အမေရိကန်ပြည်ထောင်စုလို့ဖြစ်ပါတယ်သမုယားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်ဂျပန်နိုင်ငံအတွင်းမှာလည်းဆန္ဒပြပွဲတွေ၂ရက်လောက်ဆက်တိုက်ပေါ်ပေါက်ခဲ့ပါတယ်။ဒါ့အပြင်လည်းလုံခြုံရေးတင်းကျပ်ထားတာကြောင့်ရောဝေးလံတဲ့အပန်းဖြေကျွန်းမှာထိပ်သီးဆွေးနွေးပွဲကျင်းပလာကြောင့်ရောအနည်းဆုံးလာပြီးတော့ဆန္ဒပြနိုင်တဲ့အဖွဲ့အစည်းကမိုင်60ကျော်အကွာဝေးမှရှိပါတယ်။ဒီတဲ့အနည်းမှာဆန္ဒပြပွဲမရှိဘူးလို့လည်းသတင်းတွေကရေးပါတယ်။မြန်မာဒီမိုကရေစီအားစုတွေအနေနဲ့ရော DGA ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာဘယ်လိုလှုပ်ရှားမှုတွေလုပ်ပိုင်ခွင့်ရှိပါသလဲဆိုပြီးတိုကျိုမြို့က NLD လွတ်မြောက်နယ်မြေဂျပန်ဌာနခွဲရဲ့ဒုက္ခတာတဥလာဟန်ကိုမေးကြည့်ပါတယ်
။ဒါစာပတ်ပို့လိုက်ရရှိတယ်ခင်ဗျာ။နိုင်ငံရေးဌာနရဲ့အနေမျိုးနဲ့လက်ထောက်ညီငယ်ကိုအစိုးရသိပြီးတော့ကျွန်တော်ပို့ထားပါတယ်။သူတို့ကပို့ပြီးမှလည်းကျွန်တော်ကခရီးပေးပါတယ်။ဖြစ်တော့ကျွန်တော်ဗမာနိုင်ငံရဲ့လက်ရှိအခြေအနေသတိစနခံယူမှုကိစ္စ။အဲအရာကိုကျွန်တော်ဒီကထားပြီးတော့ဒီကလိမ်လည်မှုတွေရှိတယ်။မမှန်ကန်မှုတွေရှိတယ်။အိပ်စာပေးတာပဲကျွန်တော်လို့ရှိပါတယ်ခင်ဗျာ
။ဥလာဟန်ပြောတော်တာပါပြီးခဲ့တဲ့ဇွန်လ28ရက်နေ့ကလည်း29ရက်နေ့အထိဂျပန်နိုင်ငံအိုဆာကာနဲ့တိုကျိုမှာကျင်းပခဲ့တဲ့ဘာနိုင်ငံအသီးသီးကဘာသာပေါင်းစုံဘာသာရေးခေါင်းဆောင်တွေရဲ့စီဝေးမှာလဲမြန်မာနိုင်ငံနဲ့တိဘက်ဒေသဘာသာရေးဖိနှိပ်ခံရမှုတွေကိုစန့်ကျင်ရှုံးချတဲ့ကြေညာချက်တွေထုတ်ပြန်ပေးဖို့ဆက်မှုအရာကြီးနိုင်ငံ၈နိုင်ငံကိုဘာသာရေးခေါင်းဆောင်တွေကတိုက်တွန်းခဲ့ကြပါတယ်ခင်ဗျာ